အမျိုးသမီးငယ်တွေပညာသင်ကြားခွင့်ရရေးလှုပ်ရှားခဲ့တာကြောင့်အသက်16နှစ်အရွယ်မှာတာလီဘန်စစ်သွေးကြွတွေရဲ့ပြစ်ခတ်တာခံရပြီးတော့ခေါင်းမှာဒဏ်ရာရခဲ့တဲ့မာလာလာယူဆဖ်ဆိုင်ဟာသူ့ရဲ့မွေးရမြေပါကစ္စတန်နိုင်ငံဆွတ်တောင်ကြားမှာရှိတဲ့မင်ဂိုရာမြို့ကိုဒီကနေ့စနေနေ့မှာပြန်လည်ရောက်ရှိလာခဲ့ပါတယ်။အမျိုးသမီးငယ်တွေပညာသင်ကြားကွင်ရာရီသူ့ရဲ့ကြိုးပမ်းမှုတွေကြောင့်ပဲအသက်အငယ်ဆုံး Nobel ငြိမ်းချမ်းရေးဆုရှင်တယောက်ဖြစ်တဲ့ဂုဏ်ပြုခံထားရသူဖြစ်ပါတယ်။သူရရှိခဲ့တဲ့ Nobel ချီးမြှင့်ငွေတွေကတချို့ကတော့ဆွတ်တောင်ကြားမှာမိန်းကလေးစာတင်ကျောင်းတစ်ကျောင်းတည်ဆောက်ဖို့လှူဒါန်းခဲ့ပြီးတော့အဲ့ဒီစာတင်ကျောင်းကိုတော့ဒီလအစောပိုင်းမှာပဲစပြီးတော့ဖွင့်လှစ်လိုက်တာဖြစ်ပါတယ်။မာလာလာဟာလက်တလော့ဗြိတိန်နိုင်ငံမှာအခြေချအနေထိုင်နေပြီးတော့ Oxford တက္ကသိုလ်မှာပညာသင်ယူနေတာဖြစ်ပါတယ်။ဆီးရီးယား၊ကင်ညာ၊နိုင်ဂျီးရီးယား၊ဂျော်ဒန်နဲ့ပါကစ္စတန်ပါဝင်ကမ္ဘာတဝန်းလက်နက်ကင်ပြည်ပခဒေသတွေမှာမိန်းကလေးငယ်တွေပညာသင်ကြားခွင့်ရရေးကူညီပေးနေတဲ့မာလာလာဖန်ရမုံငွေအဖွဲ့ကိုပူးရဲတည်ထောင်ထားသူလည်းဖြစ်ပါတယ်။အသက်17နှစ်အရွယ်ထိမိန်းကလေးငယ်တွေဘေးကင်းလုံခြုံစွာနဲ့လွတ်လပ်ပြီးတော့ဒန်းတို့ညီများရဲ့ပညာသင်ကြားခွင့်ရဖို့အတွက်မာလာလာဖန်ရမုံငွေအဖွဲ့ကအဓိကအကူအညီပေးတာပါ။အခုချိန်မှာအသက်20ရှိပြီဖြစ်တဲ့မာလာလာဟာတမယိုးကြအစင်လာလွှမ်းမိုးမှုကြီးတဲ့သူ့ရဲ့မွေးရမြေမှာမိန်းကလေးငယ်တွေပညာသင်ကြားခွင့်ရဖို့အတွက်အသက်17နှစ်အရွယ်လောက်ကစပြီးတော့ရဲရဲဝံ့ဝံ့ရှေ့ထွက်ပြီးတော့ပြောဆိုလာခဲ့သူဖြစ်ပါလိမ့်ရှင်။